မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လွတ်ရပ်ကိုလက်မခံနိုင်ကြောင်းနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေကမြန်မာတံတမကြီးဦးကျော်မိုးထွန်းကကြေညာလိုက်တဲ့အပေါ်နိုင်ငံတော်တော်များများကကြိုးစားလိုက်ကြပါတယ်အရသာအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ငင်းညမ်းစွာဆန္ဒပြတောင်းဆိုနေသူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့ကိုလည်းတတိပေးခဲ့တာပါအပြည့်စုံကိုတော့ကိုအောင်လင်ဦးကပြောပြမှာပါ
ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကိုရင်ကအာဏာသိမ်းတာကိုစန့်ကျင်ရောက်နေနိုင်ငံတကာကလည်းစန့်ကျင်ဖိအားပေးဖို့တိုက်တွန်းလိုက်တဲ့ကြောင့်ထွေထွေညီလာခံမှာတက်ရောက်လာသူတွေတောင်းတဖြတ်ဖြတ်ကြိုဆိုလိုက်ကြတာပါ
ဒီရေတော်ဘုံမုတ်ချအောင်မြင်ရမည်ဖြစ်ပါတယ်ပြည်သူသာအဓိကပါရေတော်ဘုံအောင်ရမည် I thank you Mr. President
ကျွန်မကဆိုင်အမေရိကန်သံတမန်ကြီးဖြစ်တောင်းယူပြီးပထမဆုံးအချိန်ထွေထွေညီလာခံကိုတက်ရောက်လာတဲ့အမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်ဖီးလ်ကလည်းတတိရှိရဲ့ရည်တည်ချက်ဖြစ်ကြိုဆိုခဲ့တာပါ
And I would like others like to welcome and commend the courageous and brave statement made by the Myanmar PARM rep here this morning
မြန်မာကိုယ်စားလှယ်ရဲ့ဒီမနေ့ရေရဝန်ထုတ်ဖော်ပြောကြတာကိုတခြားသူတွေလည်းကျွန်မနဲ့အတူကြိုဆိုကြစီကျမတို့မြန်မာကိုယ်စားလှယ်လိုပဲဆရာဝန်တွေဝန်ထမ်းတွေဈေးတွေလက်ဖက်ရည်ရောင်းတဲ့သူတွေပစ္စည်းပို့တဲ့သူတွေအနုပညာရှင်တွေလို့မြန်မာပြည်သူတွေကလည်းသူတို့ရဲ့သဘောထားဆန္ဒတွေကိုထုတ်ဖော်နေကြပါတယ်အနည်းရောမိုးပြန်မှုပေါင်းတွေအိုးကွက်တွေတီးရာတွေနဲ့ဒီမိုကရေစီပြန်ရရှိရေးတောင်းဆိုနေကြပါတယ်ဒီလူတွေနဲ့အတူကျွန်မတို့ရက်တည်နေပါတယ်
မြန်မာနိုင်ငံချင်းနေနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ထုတ်ကိုယ်ဆဲခရစ်စတန်ရှာနာဘာဂနာစင်ခန်တင်ပြတဲ့အလို့သဘောဆွေးနွေးပွဲမှာမြန်မာတမ်မကြီးဦးကျော်မိုးထွန်းကရွေးကောက်ပွဲအနိုင်ရ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကသာဆက်လက်ကူစားပြုမယ်အကြောင်းကြေညာလိုက်တဲ့အပေါ်ဗြိတိန်တမ်မကြီးဘာဘရာဝုဒ်ဝါကလည်းချီးကျူးခဲ့တာပါ
I would like to join others in thanking the special envoy for her briefing today and also pay tribute to the powerful statement of my colleague the permanent representative of Myanmar
တခြားသူတွေနေသူဒီကနေ့အစီအစဉ်တင်ပြခဲ့တဲ့အထူးကိုယ်စားလှယ်ကိုကျေးဇူးတင်စကားပြောကြားလိုပါတယ်။ကျမတို့ရဲ့လုပ်ဖို့ကံတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်ရဲ့အားကောင်းလာတဲ့ပြောကြားချက်ကိုလည်းဂုဏ်ပြုပါတယ်။ဗြိတိန်အင်းနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီမိုကရေစီနည်းကျရွေးကောက်တင်ပြထားတဲ့အယက်သားအစိုးရအဖွဲ့ဝင်တွေကိုမတရားဖမ်းဆီးမှုတွေကိုလည်းရှုတ်ချပါတယ
်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေကိုဖြစ်ရှင်းမှုပြက်ကွက်တယ်ဆိုတဲ့ဆွဆွဲချင်းနဲ့စစ်တပ်ကအယက်သားအစိုးရကိုဖျက်ရှားပြီးဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းခဲ့တာပါအာဏာသိမ်းပြီးတဲ့နောက်အစ်စ်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်တစ်ကလည်းရွေးကောက်ပွဲရလဒ်ပြည့်ပြည့်ကြောင်းပြောဆိုထားပါတယ်ဥရောပသမ္မတ EU သမ္မတကြီး Olaf Scholz ကတော့ NLD ပါတီအများစုနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုဆန့်ကျင်တဲ့စစ်တပ်ရဲ့လိုရက်ကိုလက်မခံကြဘူးထူထူညီလာခံမှာတိုက်တွန်းသွားတာ
ပါ The results of the election must be respected and any attempt to overturn them by force or by any other means must be rejected
ရွေးကောက်ပွဲရလဒ်ကိုလေးစားရမှာဖြစ်ပြီးဒါကိုအင်အားသုံးတာပဲဖြစ်ဖြစ်အချားနည်းနဲ့ပဲဖြစ်ဖြစ်ပယ်ဖျက်ဖို့ကြိုးစားတာကိုစန့်ကျင်ရမှာဖြစ်ပါတယ်ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့ဆွဆွဲချက်တွေအငင်းပွားမှုတွေကိုလည်းဥပဒေနဲ့အညီသာဖြေရှင်းရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းတဲ့လုပ်ရက်နဲ့အခြေခံလူ့အခွင့်အရေးချိုးဖောက်မှုတွေအားလုံးကို EU အနေနဲ့အပြင်းထန်ရှုတ်ချပါတယ
်မြန်မာနိုင်ငံမှာရသစုရကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုနိုင်ငံတကာတိုင်းတာနဲ့ဖိအားပေးဖို့လဲထွေထွေညီလာခံမှာတိုက်တွန်းခဲ့ကြတာပါကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးဂျန်ဂျွန်ကတော့နိုင်ငံတကာအတိုင်းဝန်ရဲ့ဖိအားတွေနဲ့ပတ်သက်လို့သတိပေးပြောဆိုသွားပါတယ
်မြန်ကျန်国内发生的事情本质上是缅甸内政国际社会应当在尊重缅甸主权
မြန်မာနိုင်ငံမှာဖြစ်ဖြစ်နေတာရာကြီးရင်းရေးတာဖြစ်ပြီးနိုင်ငံတကာတိုင်ဝမ်အနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာနိုင်ငံရေးအရာသိချလွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုလေးစားဖို့လိုအပ်တဲ့အကြောင်းတရုတ်ပြည်သားနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံဟာအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံဖွဲ့ဝင်ဖြစ်တာကြောင့်အသင်းရဲ့မူတွေနဲ့အညီဖြစ်ရှင်းတာမျိုးကိုတရုတ်နိုင်ငံကအားပေးကြောင်းလည်းပြောဆိုသွားပါတယ်ထွေထွေညီလာခံရဲ့အလို့သဘောဆွေးနွေးပွဲမှာမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အစီအခံတင်ပြခဲ့တဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားခရစ်စတန်ရှန်နာဘာဂနာကတော့အာနာသိစ်စစ်တပ်ကိုလက်မခံဘူးလဲတိုက်တွန်းသွားပါတယ်ခင်ဗျာ